သမားတော်နဲ့ထွန်မန်နယူးယောက်မြို့ကထရန့်တာဝါဌာနချုပ်မှာသူ့အသုံးပြုတဲ့ဖုန်းကိုခုနထောင်မှုသမ္မတဟောင်းဘာရက်အိုဘားမားကအမိန့်ပေးခဲ့တယ်လို့ခံလုံနဲ့အထောက်အထားမရှိဘဲဆွဆွဲပြောဆိုတဲ့ကိစ္စကိုသမ္မတအင်ဂျီရောယာရှိတွေကသမ္မတထရန့်ဘက်ကနေခုခံပြောကြားနေကြပါတယ်။ထရန့်တာဝါမှာတကူဖြစ်ခဲ့တယ်ဆိုတဲ့အပေါ်မေးခွန်းထုတ်ရမလို့ကြောင်းမေးခွန်းထုတ်ရမယ့်ကိစ္စဟာစောင့်ကြည့်တာလားဖုန်းခိုးနားထောင်တာလားဒါမှမဟုတ်တခြားတစ်ခုခုလားဆိုတာပဲဖြစ်ကြောင်းဒီကိစ္စနဲ့ပတ်သက်လို့တခုခုဖြစ်ခဲ့တယ်ဆိုတဲ့အပေါ်လုံလောက်တဲ့ပြောဆိုမှုတွေထွက်ပေါ်ခဲ့ကြောင်းအင်ဂျီရောပြောခွင့်ရရှောင်းစပိုက်တာကတင်းတင်းလာနေမှာပြောပါတယ်ရုပ်ောက်ပွဲအနိုင်မရခင်လေးမှာပဲအိုဘားမားကသူ့ဖုန်းကိုခိုးနားထောင်ခဲ့တယ်လို့ Twitter လူမှုကွန်ရက်ကနေတမရထရမ်ရေးသားထုတ်ပြန်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့စပိုက်တာကစနေနေ့မှာတက်တည်ထောက်ထားပြခဲ့ခြင်းမရှိပါဘူးဒီကိစ္စကိုလွတ်တော်ကစုံစမ်းစစ်ဆေးပြဖို့တမရကအတိအလင်းပြောကြားထားပြီးဖြစ်ကြောင်းတော့စပိုက်တာကပြောခဲ့ပါတယ်တော်နေထောင်ရုပ်ောက်ပွဲမှာအနိုင်ရရေးအတွက်ကရှားကဝင်ရောက်ဆက်ဖက်ခဲ့တယ်ဆိုတော့အမေရိကန်ထောက်လန်းရေးအတန်းဝန်ရဲ့ကောင်းထုတ်ချက်နဲ့ပတ်သက်လို့စီးနင်းနဲ့အောက်လွှတ်တော်များစလုံးကထောက်လန်းရေးကော်မတီတွေကစုံစမ်းစစ်ဆေးမှုတွေစတင်နေပြီဖြစ်တာကြောင့်အခုတမရထွန့်ပြောတဲ့ဖုန်ခိုးနားထောင်နေဆိုတဲ့ကိစ္စကိုလည်းအဲ့ဒီစုံစမ်းမှုတွေမှာပေါင်းထည့်လို့ရနိုင်ကြောင်းလွှတ်တော်မှတချို့ကပြောပါတယ်